တောင်တင်းမြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားတောက်ချနေတော့ကသမိုင်းဝင်တွေ့ဆုံပွဲမှာနျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်ကင်ဂျုံအန်ပေးခဲ့တဲ့ကတိတွေအတွက်အကောင်းမြင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဘက်ကကစားနေတယ်လို့သူမထင်ကြောင်းနဲ့အခုအခြေအနေမျိုးအထိဘယ်တော့မှမရောက်ခဲ့ဘူးလို့အင်ဂျူရောမှဂျာမနီဝန်ကြီးချုပ်နဲ့ပူးတွဲပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဘက်ကိုပထမဆုံးလာရောက်တဲ့မြောက်ကိုရီးယားခေါင်းဆောင်တယောက်ဖြစ်တဲ့ကင်ဂျုံအန်ဟာတောက်ကြနေတော့ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တမိုင်းဝင်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးအကောင့်ထဲပေါ်ဖို့နဲ့ကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ရေးဆွေးနွေးဖို့ခေါင်းဆောင်နှစ်ယောက်သဘောတူညီခဲ့ကြပါတယ်။မြောက်ကိုရီးယားအစိုးရဘက်ကအလားတူကတိတွေအရင်ကပေးခဲ့ပေမဲ့လက်တွေ့မလုပ်ခဲ့တဲ့အတွက်ဒီတစ်ခါရောတကယ်စစ်မှန်တဲ့ကတိဖြစ်မလားဆိုတဲ့အမေးကိုတော့သမ္မတထရမ့်ကသူ့ဘက်ကအညာခံမှာမဟုတ်ဘူးလို့ဖြေခဲ့ပါတယ်။ကင်ဂျုံအန်နဲ့သူတွေ့ဆုံဆွေးနွေးဖို့မကြခင်မှာလုံးမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကဆိုပေမဲ့အချိန်အတိအကျကိုတော့မပြောပါဘူး။ထိတ်သည်ဆွေးနွေးတွေ့ဆုံပွဲဘယ်မှာလုပ်မယ်ဆိုတာတာဝန်ရှိသူတွေက200-300လောက်စဉ်းစားထားတယ်လို့လည်းပြောပါတယ်။